Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇွန်လ3ရက်ကြာတာပတင်းနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အချိန်ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့တိုင်းဒိုမီတာ1925 30နဲ့တိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
တောင်ပိုင်းမှာစီကောင်းညီကြီးတွေတပိတ်ကိုကျွန်တော်တို့တော့ကျွန်တော်တို့ရှင်းနိုင်အစီအစဉ်ရှင်းနိုင်ပဲဝင်ရမှာလုပ်နေကြရှင်ပါဒီလိုဘက်ကခလုံးနိုင်ခွဲလောက်ကြီးကကျွန်တော်စတိုင်းရင်ကပြည်လို့နော်စကားကြီးလေးထားရောက်ကြပ
ါဒီကနေ့ဆရာနာရှင်စန့်ကျင်ဆန္ဒပြသူတွေကတောင်တန်းပြည်မှာညီညွတ်ကြဆိုရဲကောင်းစဉ်နဲ့ဆန္ဒပြခဲ့ကြတဲ့အကြောင်းအပါဝင်ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့ရုံးချိန်နောက်ဆုံးအခြေအနေချင်းပြည်နယ်တွန်းဆန်မြို့မှာကိုဗစ်ကြောင့်ပြေဆုံးသူအခုရပိုင်းတွင်၅ဦးတိုးလာနေတာနဲ့ချင်းပြည်နယ်နဲ့မကွေးတိုင်းနယ်စပ်မှာစစ်ကောင်စီနဲ့ CDF တို့ရဲ့တိုက်ပွဲတွေအကြောင်းနဲ့အတူကြားပြည်နယ်ကဒီကနေ့တိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းနှาศင်ကြရပါမယ်။ဖတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ၏ကဏ္ဍတို့နဲ့အတူတိုင်းရင်းသတင်းလွှာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြာတာပရိညာအတွက်နောက်ဆုံးရသတင်းတွေကိုမမြစင်အောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ဒီကနေ့မနေ့ပိုင်းရန်ကုန်မြို့မှာဆရာနာရှင်စန့်ကျင်ရေးလူငယ်ရေးဦးဆောင်တဲ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကဖြိုခွင်းခဲ့တဲ့အတွက်အ ਨੇ စုံလူငယ်တူဖမ်းဆီးခံရတယ်လို့မျက်မြင်တွေကပြောပါတယ်။တောင်တန်းပြည်မှာညီညွတ်ကြရဲဆိုတဲ့ခေါင်းစည်းစာရင်ကန်ဆောင်ထားတဲ့လူငယ်ရာနဲ့ချီဖျက်တပြက်တပိတ်ဆင်နွှဲခဲ့တာပါ။ဆန္ဒပြပွဲစတင်ပြီးမိနစ်အနည်းငယ်အတွင်းမှာပဲရဲတပ်ဖွဲ့ဝင်တွေရောက်လာလို့လူစုကွဲသွားပြီးမဲ့ဖမ်းဆီးခံရသူတွေရှိပါတယ်။မန္တလေးနဲ့မုံရွာမှာလည်းအလားတူတောင်တန်းပြည်မှာညီညွတ်ကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆန္ဒပြပွဲတွေရှိပြီးမဲ့ဖြိုခွဲဖမ်းဆီးခံရတာတော့မရှိပါဘူး။ဖားကန့်ပေါင်မြိုင်စလင်းကြီးရေးမပင်ဘူးတလင်းနဲ့ကလေးမျိုးတွေမှာလုံလုံရေးတင်းကျပ်မှုတွေကြောင့်ပြက်ပြက်ပြောက်ကြားတပိတ်တွေကိုလူနေနေနဲ့ပြုလုပ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဆင်ရနာရှင်စန့်ကျင်ရေးလက်နဲ့ဆွဲကင်တော်လှန်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးနဲ့ဟာခါမတူပီကလန်စုခွားမျိုးအနီးမှာဒီကနေ့မနေ့ပိုင်းစစ်တပ်နဲ့ချင်းပြည်နယ်ပြည်သူ့ကာကွယ်ရေးတပ် CDF တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုတွေကြောင့်နှစ်ဖက်အကြမ်းအဆုံးရှိတယ်လို့ဒေသခံတွေကပြောပေမဲ့တီးခြားအတည်မပြုနိုင်သေးပါဘူး။ချင်းပြည်နယ်အတွင်းမှာဧပြီလအလယ်ပိုင်းလောက်ကစပြီးတော့ဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ကယားပြည်နယ်နဲ့ရှမ်းပြည်နယ်နယ်စပ်တစ်ဝိုက်မှာလည်းမနေ့ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်တပ်ကြားမှာပစ်ခတ်မှုတွေရှိတာကြောင့်မိုးပြဲမြို့ဒေသခံတွေဦးကြဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြည်ပေါ်စစ်ကောင်စီကဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန် 3-1 ကဆိုင်ရမှုနဲ့ပတ်သက်လို့ရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာဒီကနေ့အမှုမစစ်ဆေးနိုင်မဲ့ဇွန်လ18ရက်နေ့ကိုရှေ့ဆိုင်လိုက်ပါတယ်။ရန်ကုန်အမှုတွေတစ်ခုလုံးကိုနေပြည်တော်အမှုတွေနဲ့ပေါင်းပြီးတော့စစ်ဆေးမဲ့သဘောရှိတာကြောင့်ဒီကနေ့မှာအမှုစစ်ဆေးတာမရှိပဲရုံချိန်မဲ့ပြေးခဲ့တယ်လို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့တွေကဒေါ်စန်းမာလာညွန်ကပြောပါတယ်။နေပြည်တော်ကိုအမှုလွှဲထားပုံရပြီမဲ့လို့ဘာမှတော့တည်တည်ချာချာမသိရသေးတဲ့အကြောင်းလဲဒေါန်ဆန်းစုကြည်ရဲ့ရှေ့ညီတွေကပြောပါတယ်ဒေါန်ဆန်းစုကြည်ကိုတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပုံမှန်25ပို့ကုန်တွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69ရာဇသက်ကြီးပုံမှန်905ခစတဲ့အမှုတွေအပါအဝင်အမှုပေါင်း9မှုနဲ့ရန်ကုန်နဲ့နေပြည်တော်တရားရုံးတွေမှာတရားစွဲဆိုထားတာပါနေပြည်တော်အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ24ရက်နေ့ကစစ်ကောင်စီကအထူးတရားရုံးစီစဉ်ပြီးတော့ဒေါန်ဆန်းစုကြည်ကိုလူကိုယ်တိုင်တရားရုံးထုတ်ခဲ့ပါတယ်။ဒါပေမဲ့ဒီအမှုတွေကိုစတင်စစ်ဆေးတာမျိုးမရှိသေးသလိုဒီအပေါ်မှာဒေါန်ဆန်းစုကြည်ကလည်းမျှဝေထုတ်ထားပါတယ်ရှင်။မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အရေးယူပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်သွားမှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမာရစ်ဖိန်ကပြောပါတယ်။အနာသိန်းစစ်ကောင်စီပေါ်အနောက်နိုင်ငံအစိုးရတွေကဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေတုံ့ပြန်ချမှတ်လာနေကြတဲ့အချိန်မှာ ဩစတြေးလျနိုင်ငံကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့မြန်မာစစ်တပ်နဲ့သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဩစတြေးလျရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့ American ပြည်ထောင်စု UK ကနေဒါနဲ့ဥရောပသမဂ္ဂတို့ကပိတ်ဆို့တံခတ်အရေးယူမှုတွေကိုတိုးမြင့်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံအနေနဲ့လည်းအနာသိစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတံခတ်မှုတွေချမှတ်ဖို့ဖိအားပေးတိုက်တွန်းမှုတွေရှိနေချိန်မှာနိုင်ငံတိုင်းဝန်ကြီးဖိနှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အရေးယူတံခတ်မှုတွေချမှတ်လိုက်မယ်ဆိုရင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနေတဆင့်မြန်မာအရေးဖြည့်ရှင်းကင်တွယ်မှုတွေကိုထိခိုက်နိုင်တယ်လို့ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုနားချပြောဆိုရမှာအကန့်အသတ်တွေဖြစ်လာလိမ့်မယ်လို့ဝန်ကြီးဖိနှာပြောဆိုပါတယ်ရှင်။နိုင်ငံတကာကြက်ချီမီအဖွဲ့ ICRC အကြီးအကဲပီတာမော်ရာဟာဒီကနေ့နေပြည်တော်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းနီကေးအေရှားသတင်းကဖော်ပြပါရယ်သူတို့နှစ်ဦးတွေ့ဆုံတာမှာမြန်မာနိုင်ငံအချင်းတော်တွေအတွင်း ICRC ကြက်ချီမီအဖွဲ့ပြန်ပြီးတော့တွားရောက်ကြည့်ရှုနိုင်မှုနဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ပါရယ်ICRC ဘက်ကတောင်းဆိုချက်တွေကိုလက်ခံမယ်လက်မခံဘူးဆိုတာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဘာကတိကဝတ်မှမပေးခဲ့တယ်လို့တောင်းဆိုချက်တွေကိုညှင်းပယ်တာမျိုးလည်းမရှိခဲ့ဘူးလို့ဆွေးနွေးပွဲနဲ့နှိစက်တဲ့သူတွေကိုကိုးကားပြီးတော့သတင်းမှဖော်ပြပါရယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းမှချုပ်မနေ့ကမှမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားပြီးဒီခီးစဉ်မတိုင်ခင် ICRC နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံတာဖြစ်တယ်လို့လည်းသတင်းမှရေးသားထားပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူ140ကျော်သေဆုံးခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူ4500နီးပါးရှိတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင် AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင်
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 938ညဘိုင်းဒိုမီတာ32 kHz 9390ညဘိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တိုင်းတွေမှာဘိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
်ကတားရင်းနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ကြောပြနေပါတယ်။ NUG မြို့သားညီညီရေးအစိုးရအနေနဲ့ Ranger ဆံရံမူဝါဒသစ်ကျင်းပရမှာသူတို့အတွက်နိုင်ငံသားဖြစ်ရေးခက်ခဲစေတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုဖျက်သိမ်းပြင်ဆင်ဖို့ရှိကြောင်းထည့်ပြောခဲ့ပါတယ်။ရွေးကောက်ပွဲနိုင်ရာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တွေအဓိကပါတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကနေဖွဲ့ပေးခဲ့တဲ့ NUG အစိုးရကဖွဲ့စည်းပုံအခြေခံဥပဒေရေးပြီးအခုလိုလုံးမတာရိုဟင်ဂျာရေးအထောက်အကူပြုဖို့ယုံကြည်တယ်လို့ဒီနေ့ညချက်ထုတ်ပြန်လိုက်ပါတယ်။အခုလိုဖြစ်ပေါ်လာမဲ့နိုင်ငံသားဖြစ်ဥပဒေတည်အောင်မှာမြန်မာနိုင်ငံသားမိဘတွေကမွေးသူဖြစ်ရင်မြန်မာနိုင်ငံရဲ့မွေးတာမွေးတာပေါ်မူမတည်ပဲနိုင်ငံသားဖြစ်ခွင့်ရှိနိုင်တယ်လို့လည်းညချက်မှာဖော်ပြထားပါတယ်။ဒီညချက်ထဲမှာဥပဒေတည်ရာမြန်မာနိုင်ငံသားဖြစ်မှုတည်မြန်မာနိုင်ငံတွင်မွေးဖွားခြင်းသို့မဟုတ်မြည်သည့်နေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘများမှမွေးဖွားသူဖြစ်ခြင်းကိုအခြေခံစေရမည်လို့အတိအကျရေးသားထားပါတယ်။ဒါအပြင်ရိုဟင်ဂျာအပြင်အခြားလူမျိုးတွေပေါ်မှာပါလူခွင့်ရချိုးဖောက်တင်နိုင်တဲ့နိုင်ငံသားစီစီရေးကပ်ပြဋ္ဌာန်းလှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုလည်းပယ်ဖျက်သွားမယ်လို့ဆက်လက်ဖော်ပြထားပါတယ်။အရင်ရွေးကောက်ခံမြန်မာအစိုးရကရောဒီအစိုးရလက်ထက်ကနေအာဏာသိမ်းခဲ့တဲ့စစ်ကောင်စီကပါရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်လက်မခံချပါဘူးခင်ဗျာ။တရားပြည်နယ်ထဲမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တွေကြားတိုက်ပွဲတွေနေ့စဉ်လိုဖြစ်နေတာကြောင့်သွာလာရေးထိခိုက်ပြီးကုန်စည်စစ်ဆင်မှုပြတ်တောက်ကဈေးတွေတက်နေပြီလို့ဖားဆောင်ဒေသခံသူကဒီရွေကိုပြောပါတယ
်။အတင်းကြီးရမှာလေမြန်မာဘက်ကတည်းကရှိသေးတာ။ကိုကအဓိကကုန်စည်ကတော့ချက်ပါ့။ဒီရှိနေတဲ့ဆွေရှိနော်။တိတ်တောင်းနေကကုန်ကောင်းနေတာရှိရဆိုတော့ဒီလိုရဲ့လိုက်ရနေကြောင်းများဆိုဆောင်ရော့ဖားရီစီရီ။
ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်လာပြီးလက်ကော်မြို့မှာလောင်စာစီတပေပါကိုအရင်ရပိုင်းတွင်ချက်3,600ကနေအခု3,000နောက်ဖားဆောင်မြို့မှာလည်းဆန်တိတ်ကို3,000ကျော်အထိဈေးတက်လာနေပါတယ်။တရားပြည်နယ်မှာဒီလိုတိုက်ခိုက်မှုတွေမေလ27ရက်မှာစခဲ့ပြီးနောက်စစ်တပ်ကမော်တော်ယာဉ်အသွာလာတွေထိန်းချုပ်ခဲ့တာနဲ့နောက်အဓိကတရားတချို့လည်းမိုင်းခွဲပျက်စီးခံခဲ့ရတာကြောင့် လမ်းဖမ်းဆက်သွယ်ရေးအတော်ပြတ်တောက်နေပါတယ်။ဒီလိုရေးချေဆက်ပြေနေအတော်ကိုခက်ခဲနေမယ်လို့ဒေသခံတချို့ကပြောနေချိန်မှာမိုးပြဲလွယ်ကော်ဒီမော့ဆိုမြို့နယ်ကထပ်ပြေးတင်းရှောင်သူပေါင်းတသိန်း5000လောက်ဟာလဲအစားအသောက်ဈေးဝါးနဲ့မိုးကာတွေရေးပေါ်လုံနေတယ်လို့ကူညီပေးနေသူတွေကဆိုပါတယ်။တရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာအစောပိုင်းကတုံ့နေခဲ့ပေမဲ့အခုတော့အချိန်မြင့်လှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့5ရက်တာကာလအတွင်းမှာပဲတရုတ်နိုင်ငံနဲ့ COVID-19 ကာကွယ်ဆေးထိုးပေးနိုင်ခဲ့သူပေါင်းသန်း100အထိရှိသွားခဲ့ပြီးမနေ့ကအထိဆိုရင်စုစုပေါင်းလူသန်းပေါင်း680ကျော်အထိကိုထိုးပေးပြီးတော့ကဒီထက်ကတဝက်ခန့်ကပြီးခဲ့တဲ့မေလနဲ့ထိုးပေးခဲ့တာပါ။ COVID စတင်ခဲ့ပေမဲ့စောစောပြန်စထိန်းချုပ်နိုင်ခဲ့တဲ့တရုတ်နိုင်ငံမှာအရင်ကာကွယ်ဆေးထိုးမှုအစတုန်းကနှေးခဲ့ပေမဲ့အခုတော့အိန္ဒိယနဲ့အင်းနီးချင်းတွေမှာပိုးတွင်နှုံးတွေပြန်တက်လာချိန်မှာတခြားဘယ်နိုင်ငံမှမလုံနိုင်ခဲ့တဲ့နှုံးနဲ့အလျင်များကိုထိုးပေးနေတာပါအခုလိုကာကွယ်ဆေးထိုးပေးနေတာကမညီမမျှဖြန့်ဖြူးမှုတွေပါဝင်အားနည်းချက်တွေကင်းစင်တာမဟုတ်ပေမဲ့တရုတ်ကျန်းမာရေးရာရှိတွေအနေနဲ့တော့စုစုပေါင်းလူရေ 1.4 ဘီလီယံရဲ့ 80 ရာခိုင်နှုန်းကိုဒီနှစ်အကုန်မှာပြီးထိုးပေးဖို့မျှော်လင့်ထားပါတယ်အခုလိုအချိန်မှာကိုဗစ်အဖြစ်စများလာတဲ့ဟောင်ကောင်နဲ့နယ်စပ်ကတရုတ်နိုင်ငံတောင်ပိုင်းကွမ်ဇူးမှာဒီနေ့ COVID ပိုးတွေ့သူတွေ15ဦးရှိခဲ့ပြီးလော့ကဒေါင်းချတာကနောက်ဆုံးပြန်အဖြစ်များလာနေတဲ့ COVID ပိုးမျိုးကွဲတဲ့ကအရင်ထက်ကူးစက်မှုပိုမြန်နေတယ်လို့အစိုးရကစားထုတ်ပြန်ထားပါတယ်ခင်ဗျ။ဝင်ငွေနှိမ့်တဲ့ဝင်ငွေအလဲလက်နိုင်ငံတွေအတွက် COVID ကာကွယ်ဆေးဖြန့်ပြီးရမှာ G7 စက်မှုထိပ်သီး9နိုင်ငံအနေနဲ့အမျက်မယူပဲအရင်နဲ့သာရောင်းပြီးဝိုင်းကူပေးဖို့ပြည်ထောင်စုကျန်းမာရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ G7 ထိပ်သီးစည်းဝေးဒီနေ့ပြည်ထောင်မှာမစခင်လေးမှာပဲပြည်ထောင်စုကျန်းမာရေးဝန်ကြီးမက်ထန်ကော့ကCOVID-19 ကာကွယ်ဆေးတစ်ကမ္ဘာလုံးရမှသာဒီကမ္ဘာကရောဂါကြီးကနေသက်သာလာနိုင်မယ်ဆိုပြီးအခုလိုဆက်ပြောပါတယ
် Well we need to work together to expand
တစ်ကမ္ဘာလုံးမှာဒီကာကွယ်ဆေးလက်လန်းမီနိုင်မှုချက်ထွင်တိုးမြှင့်ပေးနိုင်ရေးအတွက်ကျွန်တော်တို့ဝိုင်းလုံးကြဖို့လိုနေပါပြီအကြီးမားဆုံးကူညီပေးနိုင်တဲ့နေ့ကအထူးသဖြင့်ဝင်ငွေနည်းနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေမှာဒီကာကွယ်ဆေးကိုအရင်စီးရိတ်တိုင်းနဲ့ရနိုင်အောင်လုပ်ပေးဖို့ပါလို့ပြောသွားတာပါနေ့ရက်ကြာဒီ G7 ထိပ်သီးအစည်းအဝေးကိုAstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးကိုတည်ထွင်ပေးခဲ့တဲ့အောက်ဆိုတက္ကသိုလ်မှကြေပါမှာပါ။အလူရှင်ဖွဲ့စည်းတွေကတော့ဒီထိန်နေတဲ့ဒီထက်ပိုလုပ်ပေးတင်ပြီးဆေးကုမ္ပဏီတွေရဲ့ကာကွယ်ဆေးညာနာမူပိုင်ခွင့်ကိုယာယီလျှော့ပေါက်ပေးတင်တယ်လို့ဆက်လက်တောင်းဆိုနေပါတယ်ခင
်။နောက်ဆုံးရသတင်းတွေကိုမမသက်စင်အောင်နဲ့ကိုဝင်းမြင့်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်တန်ကနေဂျာတာပရိနိညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလာတွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ဒီကနေ့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲသတင်းတွေနဲ့စပါမယ်။မြန်မာနိုင်ငံမှာဆရာနာတင်မှုစန့်ကျင်ရေးလှုပ်ရှားသူတွေကတောင်တန်းပြည်မှညညွတ်ကြားဆိုတဲ့ခေါင်းစည်းစာတမ်းတွေနဲ့ရန်ကုန်အပြင်မုံရွာမန္တလေးဒဝယ်စတဲ့မြို့တွေမှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့လေကောင်မှာလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကိုစစ်ကောင်စီတပ်ဖွဲ့ကဖြိုခွင်းခဲ့လို့အ ਨੇ စုံလူငယ်တအူဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံတော်ဝန်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
တောင်တန်းပြည်မှညညွတ်ကြသည်ဆိုတဲ့စာတမ်းတွေကန်ဆောင်ပြီးဒီကနေ့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်းတချို့ကမြို့နယ်တွေမှာဆန္ဒပြခဲ့ကြတာမှာတော့ရန်ကုန်မြို့မှာယာနဲ့ချီပြီးတော့ဆန္ဒပြသူတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေအပြီးပြန်ထွက်လာကြတဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ဒီကနေ့ကအင်အားအတော်လေးများတယ်လို့ပြောနိုင်ပါတယ်ဒီလိုမျိုးပြေးလွှားရင်းနဲ့တောင်းဆိုတန်းနေနဲ့ကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြစစ်ကြောင်းစထွက်ပြီးတော့မကြခင်မှာပဲစစ်ကောင်စီတပ်တွေကလာရောက်ဖြိုခွဲတဲ့အတွက်အလျင်မြန်လူစုခွဲခဲ့ကြရပါတယ်။ဖမ်းဆီးခံထားရသူတွေရှိတဲ့အထဲမှာတော့တဦးကိုတော့အတည်ပြုနိုင်တယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်။
တောင်းလိုက်ဒီမှာစီပေါင်းညီမကြီးဆိုတဲ့ပိတ်ကိုကျွန်တော်တို့တည်တယ်။တည်ရောကျွန်တော်ကရှင်းနိုင်နေရှင်နေရှင်းနိုင်ပဲဝင်ရမှာလုပ်မယ်ဆိုလို့ရှိရောဒီဘက်ကခေါင်းနံခွဲလောက်ကြီးကကျွန်တော်စတိုင်ကပြည်လို့နော်စစ်ကားကြီးကြီးစားရောက်တယ်ကပြီးတော့ကျွန်တော်ကတကယ်ကြီးနဲ့ကျွန်တော်ကတကယ်ကြီးကိုရှင်းနိုင်ဆောင်မဆက်ဆက်လာရှိတယ်ဘောနော်ကျွန်တော်အနော်လာနိုင်တန်းလေးတဲ့ရှင်းမှာစစ်ကားကြီးရဲ့ကျိုးရောက်တယ်ဆောင်မကျွန်တော်အိမ်နားမှာလူရင်းကဆွေးကြီးရောင်းလို့ရှင်းနေတော့ကျွန်တော်ဆက်ပြီးပြုတ်လိုက်တယ်ဘောနော်ဟုတ်တော့အချိန်နဲ့သိနေရတာကျွန်တော်တို့ဟိုအချိန်နည်းနည်းတော့ပဲရလိုက်တယ်ကမိနစ်ပိုင်းတော့ပဲရလိုက်တယ်ရလိုက်ပြီးတော့လုပ်ပြီးတော့ဒီကိုခွဲလိုက်တယ်ရန်ရုံဝင်ပြေးလိုက်တဲ့ဆင်ကောင်းကြီးတော့ပါသွားခြင်းရောကျွန်တော်တို့တော်တော်များလာ ်ကျဲဆိုရင်ကျွန်တော်စိုက်ကျဲရင်းနဲ့ရောအဲ့ဒီဒီရင်းနဲ့အပေါ်ရှုပ်ယူဝင်လာကျွန်တော်စင်ပြို့လိုင်းရွှဲတဲ့ကောင်ကိုကျွန်တော်အဲ့ဒီမှာမတက်ရက်နေလိုက်တော့ဟိုင်းကျားကြီးတို့ရွှေမှာကျွန်တော်ရှောက်သွားနေတယ
်ဒီကနေ့ဆန္ဒပြကြသူတွေထဲမှာတိုင်းရင်းသားဝစ်စုံတွေဝစ်ဆင်ထားကြသူတွေပါဝင်တယ်လို့ကျောင်းသားတွေနဲ့ရက်ွက်နေပြည်သူတွေကလည်းလမ်းတွေပေါ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်စကိုင်းတိုင်းမုံရမြို့မှာလည်းလူအစီကားဆုံးဈေးထဲမှာတောင်တန်းပြည်မှာညီညွတ်ကြသည်ဆိုတဲ့ခေါင်းစည်းစာရက်နဲ့တပိတ်စစ်ကြောင်းအင်အား200လောက်နဲ့ဒီကနေ့ချီတက်ခဲ့ကြပါတယ်လမ်းမတွေပေါ်ထွက်ပြီးတော့ဆရာနာရှင်စန့်ကျင်ကန့်ကွက်နေကြတယ်တပိတ်စစ်ကြောင်းတွေပျောက်မသွားဖို့တခြားမြို့နယ်တွေနဲ့ချိတ်ဆက်ပြီးတူညီတဲ့သဘောထားတွေကိုထုတ်ဖော်တဲ့တပိတ်စစ်ကြောင်းတွေနောက်ပိုင်းမှာပို့လုပ်မယ်လို့မုံရွာတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်ကျွန်တော်ဒီမုံရွာကအဲလူစီကားလုံးဈေးဖြစ်တဲ့ရှင်နေရနာစီမှာကျွန်တော်ဒီတပိတ်လုပ်ချက်တည်းရဒီကျွန်တော်တို့ဒီဈေးထဲမှာပဲလူစုပြီးတော့မုံရွာမှာလည်းအတူတူပါပဲဗျာဒီတောင်တန်းပြည်မှာတွေးစီကြဒီကောနော်တောင်တန်းစစ်ပွဲတိုးတင်လဲဆိုပြီးကျွန်တော်ဒီတောင်တန်းစစ်ကိုဆင်နေနေတိုင်းသားလက်လက်ကန်နေမယ်ဒီမြို့နယ်ပြည်သူကဒီပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တပါးလက်ရှိကြောင်ပြတဲ့သဘောအနေနဲ့ကျွန်တော်တို့ရန်ကုန်ရောမန္တလေးရောထွက်ဝဲရောကျွန်တော်တို့ဒီမုံရွာပါဝင်ပါတော့အားလုံးစာတန်းတစ်ခုတည်းနဲ့ကျွန်တော်တူတူညီချီတက်ပြီးတော့ကျွန်တော်ကန့်ကွက်ကြပါဗျာ
မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာလည်းတပ်ပေါင်းစုတပိတ်ကော်မတီနဲ့လူငယ်တပိတ်ကော်မတီတို့ပူးပေါင်းပြီးတောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့ခေါင်းစဉ်စာရမ်းနဲ့ပျောက်ကြားတပိတ်လုပ်ခဲ့ပါတယ်။ကန်နာဘက်မှာလည်းစာရွက်တွေပေါ်မှာတောင်းဆိုချက်တွေရေးသားပြီး paper strike လုပ်ခဲ့ကြပါတယ်။ဒဝယ်မြို့ကျက်စားပြင်ရက်ကွက်နဲ့ဘုံမော်ရက်ကွက်တွေမှာစစ်ကောင်စီတပ်ဖွဲ့တွေကအသွာလာလမ်းတွေကိုပိတ်ထားပြီးသူတို့တတ်မှတ်ခွင့်ပြုပေးထားတဲ့လမ်းတွေကသာသွာလာရမယ်ဆိုပြီးအမိန့်ထုတ်ထားပါတယ်။ဒီကနေ့မှလည်းကြက်စားပြင်ရက်ကွက်မှာစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးတယ်လို့ဒေသခံတဦးကပြောပြပါဗျ
။ကြက်စားပြင်ရက်ကွက်နဲ့ပုံမှန်ရက်ကွက်ကတော့သူတို့ကအရင်တစ်ခေါက်တော့သူတို့ဒီရက်ကွက်တွေကိုသူတို့တတ်မှတ်ထားတဲ့ဝင်လမ်းထွက်လမ်းတွေကနေပြီးလဲဝင်ထွက်သွားတာမျိုးတွေလုပ်မယ်လုပ်ရမယ်ဆိုပြီးတော့တခြားလမ်းတွေကိုအကုန်ပိတ်တာမျိုးရှိတယ်။ဒီနေ့ကျတော့သူတို့ကဒီကြက်စားပြင်ရက်ကွက်မှာဆိုရင်ပိတ်လမ်းနဲ့အလယ်လမ်းနှစ်လမ်းကိုသူတို့ကအင်အားကကောင်းတာချုပ်စီးနဲ့အင်အားတော့ခက်မှန်တရားလို့တော့ရှိနေတယ်အဲ့လိုအင်အားနဲ့သူတို့လိုက်ပြီးတော့ဒီနေ့မွန်တဲ့ကပဲအင်တူစုစီရင်တွေပါပြီ SCN တွေပါပြီလိုက်စစ်တာမျိုးတော့ရှိရမှာဒါပေမဲ့ဖန်ခံရတဲ့သူကတော့မရှိသေးဘူးလို့ခုချိန်ပြီးတော့ဖန်ခံရတဲ့သူကတော့မရှိသေးဘူးပေါ့နော
်ဆီယနာသိမ်းပြီးတဲ့နောက်ဆန္ဒပြသူအများအများလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြစဉ်ကရန်ကုန်မြို့ရဲ့လမ်းမထက်တချို့မှာဒီမိုကရေစီရေးတောင်းဆိုတဲ့စာသားတွေရေးသားခဲ့တာကိုလည်းစစ်တပ်ကလိုက်ပြီးတော့ဖျက်နေပါတယ်အလားတူမြို့အစုံမှာဆန္ဒပြစာသားတွေရေးထားတဲ့အလားတူမြို့အစုံကဆန္ဒပြစာသားတွေရေးသားထားတဲ့လမ်းတွေပေါ်မှာလည်းကတ္တရာထက်ခင်းမယ်လို့ပြောနေကြပါတယ်ရှင်
မတ်မွန်ပြောပြကြတာပါခင်ဗျအခုဆက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့အမှုဒီကနေ့ကြားနာဆစ်ဆဲမှုအကြောင်းကိုပြောပြပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ 3-1 ကငနဲ့ရန်ကုန်မြို့မှာအမှုဖွင့်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့အမှုကိုနေပြည်တော်မှာဆစ်ဆဲသွားဖို့ရှိနေပါတယ်ရန်ကုန်အစီပိုင်းခရင်တရားရုံးကဒေါန်ဆန်းစုကြည်အမှုဒီကနေ့ရုံးချိန်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တင်ဒင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်ခင်ဗ
ျနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3-1ကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုအကျွဲရန်ကုန်ရှိပိုင်းခရင်တရားရုံးမှာဒီကနေ့ရုံးချင်းရှိပေမဲ့လို့ဘာမှကြားနာလျှောက်ထားချက်တွေမရှိခဲ့ပါဘူးပြီးခဲ့တဲ့ရုံးချင်းတွေကဒီအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ဒီကနေ့ရုံးချင်းမှာလည်းနောက်ထပ်ရုံးထုတ်မဲ့ရက်အဖြစ်ဇွန်လ18ရက်နေ့ကိုထပ်ချင်းခဲ့ပါတယ်နေပြည်တော်မှာတရားစွဲထားတဲ့အမှုချမှုနဲ့ပေါင်းပြီးစစ်ဆေးမဲ့အခြေအနေရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်အဖွဲ့တွေကရှေ့နေဒေါန်ဆန်းမာလာမြို့ကပြောပါတယ
်အမားတို့ဒီနေ့ရုံးချိန်မှာအမားတို့မှာအမှုရွေးမှုစီရတဲ့ရုံးချိန်နဲ့ပြီးတာဇုံပြောင်းကိုဥပဒေဘက်ကတက်တာလားမသိဘူးနေပြည်တော်မှာအမှုပေါ်တယ်လို့အမားသိတယ်အမားကတနင်္လာနေ့သွားမှပဲအမားတို့သိတာသိတယ်နေပြည်တော်ရဲ့အမှုကိုလေသို့ဥပဒေဘက်ကနေပြည်တော်ရုံးပြောင်းကိုတက်လို့လက်ခံလိုက်လို့ဒီအမှုရွေးကိုတောင်းတာဖြစ်မယ်လို့ထင်တယ်တရားရုံးအမှုပေါ်စားကတော့တွက်တယ်အမလည်းမျက်မြင်တော့မဟုတ်သေးဘူးအမကပြောတယ်ပေါ့နော်မသိမအားတို့မသိသေးဘူးတနင်္လာနေ့ခုနှစ်ရက်နေ့ရုံးချိန်ပြီနော်အမတို့ပြောနိုင်မယ်လို့ထင်တယ်သိလား
စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နေစီကဆွေရစတန်းတွေတွေ့ရှိမှုကြောင့်လို့ဆိုပြီးအခုလိုတောင်ဆန်းစုကြည်ကိုနိုင်ငံတော်လှုပ်ရက်ချက်အဥပဒေပုံမှ 3-1 ကနေနဲ့ရန်ကုန်မြို့မှာအမှုဖွင့်တရားစွဲထားတာပါအမှုရဲတစ်ခုတည်းဖြစ်တာမို့ဒေါန်ဆန်းစုကြည်ရဲ့အမှုနေပြည်တော်ကိုပြောင်းရွှေ့လိုက်ရင်ရှောင်းတန်နိုင်ရဲ့အမှုကိုလည်းနေပြည်တော်ကိုပြောင်းနိုင်တယ်လို့ရှင်းနေရကခံမှန်းနေပါတယ်။နေပြည်တော်မှာတော့ဒေါန်ဆန်းစုကြည်ဟာအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်။ဒီထက်ကအမှုတမှုမှာ Tamara Uwimye, Nibiro Gansi Okata Tauta Muangune, Duang San Suji, Mugre Kure Chepare. Digi Masla Nasali and Idongaro, Sikonsi Gasis in it to Tiayoma, Duang San Sujigu, Lugo and Tiayum to Chana Revare. Duang San Suji Hafe Waila, the Yes Sitaka, Anna Tina Genidega, Nibiro Ma Pansi Tini Cantaraba. Nibiro Ne Yango Murima, Susuba, Mukuna Mune Tiaswe Cantayabi me, Tu Yet Muke Sarigu, Uri Juice Amine. ဒီတဲ့တိတိချာချာတွေးဆုံဆွေးနွေးနိုင်ခြင်းမရှိသေးပါဘူးမတ်လ20ရက်နေ့ကရုံထုတ်ချိန်မှာတော့ကြားနာမှုမဆခင်ရှင်းနေပြီနဲ့နိုင်ဝက်လောက်တွေးဆုံစကားပြောခွင့်ရခဲ့ပါတယ်သူ့ကိုဆွဲဆိုထားတဲ့အမှုတွေအတွက်စတင်စစ်ဆေးခြင်းမရှိသေးတဲ့အပေါ်မှာဒေါန်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်လာမယ့်ရုံချင်းကြရင်အမှုတွေကိုစတင်စစ်ဆေးမှာလားဆိုတာလည်းမသိရသေးဘူးလို့သူ့ရဲ့ရှင်းနေတွေကပ
ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ရဲ့ပြောပြမှုချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအရင်ပြောပြပါမယ်။မကွေးတိုင်းနဲ့ချင်းပြည်နယ်ဇတ်ထိဆက်နေတဲ့နေရာမှာချင်းပြည်နယ်ကာကွယ်ရေးCDFမင်းတပ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်ကြပါတယ်။စစ်တပ်ဘက်ကပြစ်တဲ့လက်နက်ကြီးကြီးတွေကြားလို့မင်းတပ်ကစစ်ပြေးဒုက္ခတွေနောက်ထပ်နေရာတွေမှာ
ကာကွယ်ရေးအတွက်ဖွဲ့ထားကြတဲ့ CDF မင်းတပ်အဖွဲ့တွေဒီကနေ့ဇွန်လ3ရက်မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပါတယ်စစ်တပ်ဘက်ကစပြီးထိုးစစ်ဆင်တိုက်ခိုက်တာဖြစ်တယ်လို့မင်းတပ် CDF တာဝန်ရှိသူတူကပြောပါတယ
်ဟိုဖြီးလင်းဘက်ကနေကျွန်တော်ချင်းတော်ဘက်ကိုပြောနိုင်တယ်ချင်းတော်နဲ့အဆက်အသွယ်ဆိုတဲ့နေနဲ့လာနေတဲ့ထိုးစစ်ဆင်လာတယ်အဲ့ဒီတိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တယ်မင်းအစောပိုင်းမှာသူကအဓိကမနေ့အစောပိုင်းမှာတိုက်ပွဲဖြစ်တယ်ဆိုတော့မင်းအစောပိုင်းမှာသူတို့နဲ့ကျွန်တော်တိုက်ပွဲဖြစ်တယ်မဟုတ်ကျွန်တော်တို့ဘက်ကတနည်းအောင်ပြည်တယ်တနည်းအောင်ကြတာအတိအကျဟိုဘက်ကဟိုပြောဖို့တော့ခဲရဲခဲခဲရတယ်ဟိုတယောက်ကကိုယ့်လက်နဲ့ကိုထိခိုက်တယ်ရတာရှိတယ်ကျွန်တော်ကတော့စစ်ကောင်စီဘက်က၄အောင်လောက်ကြတယ်လို့ဟိုတော့ကျွန်တော်တို့အဒီကအဲကျွန်တော်တို့အဖေကကျွန်တော်တို့လမ်းပြောပါတယ်အဲ့ဒါကလည်းကျွန်တော်တို့ကိုဆန်းလို့လို့မရအောင်မရပါဘူးဆိုတော့ကဒီလိုဒါရီကအတိအကျတော့လို့မရအောင်ဒါပေမဲ့တခြားတစ်ခုကပြောတော့၄အောင်ကတော့ဒီလိုဆွဲသွားတယ်ပေါ့ဒီလိုခေါ်သွားတယ်ပေါ့အများကြီးတော့ကြတာတခြားတော့ရှိတယ်လို့ပြောလို့ဟုတ်
မေလ14ရက်နဲ့15ရက်တွေမှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ကမင်းတပ်မြို့ကနေစုခွာပေးခဲ့ပါတယ်။အဲဒီနောက်မင်းတပ်မြို့တွေကနေရာတော်များများမှာစစ်တပ်ကစခန်းချတပ်ဆွဲထားပါတယ်။မင်းတပ်နဲ့အနီးအနားမှာရှိတဲ့မြို့ငယ်တွေရွာတွေကဒေသခံပေါင်းနဲ့ချီပြီးစစ်ဘေးလွတ်အောင်ထွက်ပြေးခဲ့ကြရပါတယ်။အပြန်အလှန်တိုက်ခတ်တိုက်ခိုက်တာတွေရှိနေတာနဲ့အမျှ CDF တပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။တချို့လက်နက်ကြီးတွေကမင်းတပ်မျိုးအေယွာစစ်ဘေးဆောင်စခန်းအနီးကိုကျောက်တဲ့အတွက်ကြောင့်စစ်ဘေးဆောင်တွေဟာနောက်ထပ်ဘေးလွရာကိုဆွေပြောင်းနေရပါတယ်။မင်းတပ်ဘက်ကစစ်ဘေးဒုက္ခသည်တပေါင်းနီးပါးရှိနေပြီးယာယီခိုးလုံနိုင်တဲ့နေရာ90လောက်မှာခိုးလုံနေကြပါတယ်။စစ်ကောင်စီကလည်းမင်းတပ်မျိုးပေါ်မှာဒုက္ခသည်စခန်း10ခုဖွင့်ပေးထားပေမဲ့လာရောက်ခိုးလုံသူ100နီးပါးပဲရှိပြီးအများစုကမျိုးနဲ့အလန်းဝေးတဲ့စစ်ဘေးဆောင်စခန်းတွေမှာပဲခိုးလုံနေကြတာပါ။တစ်ဆက်တည်းမှာပဲမန္တလေးတိုင်းမြင်းကြံမြို့မှာဒီကနေ့မနေ့အစောပိုင်းကအရဝုနဲ့ဆိုင်ကယ်စီးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်နှူးအမှတ်1တိုးချဲ့ရောက်ွက်နာအရောက်မှာတနက်နဲ့ပြစ်ခံရပြီးတဦးသေဆုံးသွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးမျက်မြင်တွေ့သူမြင်းချံမျိုးကံတယောက်ပြောပြတာက
ဟို9နိုင်ခွလောက်ဟိုပေါ့စင်ကြီးတစ်ပိတ်တိုင်းရှိပေါ့နော်စင်ကြီးတစ်ပိတ်တိုင်းရှိအဲ့မှာဆိုင်ကယ်နဲ့ဒီမြောက်ပေါ့ဗျာနော်ဒီမြောက်ဆိုင်ကယ်နဲ့အဲ့မှာရှေ့ရသူကဆိုင်ကယ်စီးတဲ့လူကလေသွားတယ်နော်တက်ကံတော့အကျဉ်းကြီးကြောက်နောက်ကနောက်ကထိုင်းဖောက်လိုက်တဲ့လူပါကြတော့ဖွက်ပြီးတာနော်စီးရသူကလေသွားတယ်နော်ဆိုင်ကလေသွားတော့ပြစ်တာတော့ဘူးပြစ်တယ်သူကတော့မပြီးကျွန်တော်တို့ကလည်းဒီဆွေးဆိုင်ကလေသွားတယ်နောက်လူကဖွက်ပြီးဆွေးဆိုင်ကလူကဟိုတနက်ရတော့ပါတယ်ပဲဒီဇင်ကလာမပြီးနောက်တော့လာမပြီးမှန်တော့နားလိုက်တာ
ရန်ကုန်မနလေးစတဲ့မြို့ကြီးတွေပြင်တခြားမြို့တွေမှာပါစစ်ကောင်စီလိုလားသူလို့အမြင်ခံရသူတွေပြစ်ခတ်တက်ခိုက်ခံရတာတွေရှိနေပါတယ်ရဲစခန်းနဲ့ရက်ွက်အုပ်ချုပ်ရေးရုံးတွေအပြင်စစ်ကောင်စီတပ်တွေစောင့်ကြတဲ့နေရာတော်တော်များများမှာဒိတ်တွေတန်းစကားတွေပါကာရန်ထားပြီးကင်းလက်ချိန်မှာလည်းအလွယ်တကူပေါက်ကွဲစေတဲ့အရာကားပေါ်ပစ်ထည့်လို့မရအောင်ဝက်ကတ်တွေပလတ်စတစ်အမိုးတွေနဲ့ကာရန်ထားတာကိုလည်းတွေ့လာနေရပါတယ်ခင်ဗျာ
ခုတော့တသိန်းပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ခရီးပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပါအောင်မယ်စစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေး PDF ဖွဲ့တွေကြားစီးရဲတင်းမာနေတဲ့ခရီးပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာဒီနေ့ဇွန်လ3ရက်နေ့မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။
ဒီနေ့မှာပဲရှမ်းပြည်နယ်နဲ့ကယားပြည်နယ်အစမိုးပြင်းမြို့မှာလည်းမြို့ကန်နေမြို့တွေကနေထွက်ခွာသွားကြဖို့စစ်တပ်ဘက်ကသတိပေးတာကြောင့်ဒေသခံတွေထပ်မံတင်းရှောင်နေကြရပါတယ်။ကယားပြည်နယ်ဘက်ကအခြေအနေတွေကိုပြည်သူတွေတောင်းနှံကုန်းရင်ကသတင်းပို့ထားပါတယ်ခင်ဗျာ။ကယားပြည်နယ်ဒီမော့ဆူမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားဒီနေ့နေ့လယ်ပိုင်းကတို လဲ
မေကြားပြည်နေပြည်နယ်မော့ဆိုမြို့နယ်မှာခုနှစ်နိုင်တော့ကစံပြားထောက်မှန်ကြီးရောက်မှာတက်ကမစ်တို့ရှိတယ်ပေါ့ဒီတရားပကဒုကြဆုံးသွားတယ်ကနော်တက်ဖက်ခေါ်စီကဒီရွာဖက်တွေစံပြားထောက်မှန်ဖက်တွေတက်လာဆွဲတဲ့အတွက်တက်ကမစ်တို့ဖြစ်သွားတာပေါ့နော
်ဒီကနေ့ဒီမော့ဆိုမြို့နယ်တွင်နှစ်ဖက်ပြေကစားကတ်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကတိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
ဒီမော့ဆိုမှာတော့ဒီနေ့တော့မသိသေးဘူးမနေ့ကတော့ဒီမော့ဆိုမြို့မှာရဲစခန်းပါဝင်ပြန်မှာအဲကျွန်တော်လုံလုံကြီးစစ်ဆေးတာရှိတယ်အဲ့မှာရက်ွက်အတွင်း3နေရာနေပြောကြမ်းပဲ40လောက်ကလက်နေကြီးလက်နေငယ်နဲ့ပြစ်ခတ်တဲ့ဟာတွေရှိတယ်ပြစ်ခတ်လို့ကြာမြို့တောင်ဘက်ကိုပြန်ပြီးဆုတ်ပါတယ်အဲကျွန်တော်စီကတော့စစ်တီတူတန်ရရှိတဲ့ဖြစ်စဉ်ကြီးရှိပါတယ
်မနေ့ညနေတုန်းကလည်းဒီမော့ဆိုမြို့ထဲကဒေါငန်ခါရက်ွက်ဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်မှုတွေဖြစ်ပွားနေတယ်လို့တောင်းလိုက်ချီတဲ့ဒေသခံတွေကလည်းစစ်ရှောင်နေရပါတယ်။အလားတူပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့ကယားပြည်နယ်ဆက်ချမ်းပြည်နယ်မိုးပြဲမြို့တွင်းမှာမြို့နေသူတွေရှောင်ထွက်သွားဖို့ဒီမနက်မှာစစ်တပ်ကလိုက်ပြီးကြီးညာနေတယ်လို့မိုးပြဲမြို့ခံဒူးကပြောပါတယ
်။မိုးပြဲမြို့တိမှာရှိနေတဲ့ဒီတူအပေါင်းတို့ရောက်ချေတို့ထွက်သွားပြီးပါရန်သူတို့ကစီဒီကိုအတန်းဆုံးချောင်ချပြီးပါရန်ဆိုမှဟိုစစ်တပ်တွေကအော်လာနဲ့ဒီမှာရောက်ပြီးထွက်သွားတဲ့အနေအထားလေးရှိတယ်ဒီမနေ့ဆယ်နိုင်ကျော်တော့အောင်
စစ်တပ်ကအဲ့ဒါလိုလိုက်တရီပေးနေတဲ့အတွက်တမျိုးလုံးနီးပါးထွက်သွားနေကြတယ်လို့မြုပ်ခန့်တူးကပြောပါတယ
်ဒီစီတွေကထွက်နေကြတယ်ကလော့ကတော့တော့ရှိပြီးတချို့ကကြက်ကဲမှာဆောက်ချောက်ထားဖို့ပေါ့နော်ထားထားတယ်ဒီကြက်ကဲကတော့ဆက်နေတယ
်ဘာကြောင့်လဲလို့မပြောဘဲပြည်သူတွေကိုမြို့ရွာကနေရှောင်ထွက်သွားဖို့စစ်တပ်ကအော်လာနဲ့လိုက်အော်နေတဲ့အပေါ်မှာဒီရင်နေမြူရာကာကိုရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ခံကအခုလိုမြင်ပါတယ
်စစ်တပ်ကနေကြောတာလဲအဲ့လိုမျိုးပြောတယ်လို့လဲကြားတော့ဘောနော်သူတို့ကရက်သက်ရှိရှိလူသူ့ကိုတော့ခပ်ပြီးလို့ယူနေတယ်လည်းမြင်တော့အဲ့ဒီဖောက်တန်းဖောက်တယ်သူတို့ပုံမှန်လို့ကြားတယ်မတူဘူးပေါ့
မိုးပြဲမြို့တွင်မနေ့ဇွန်လ2ရက်နေ့ကနှစ်ဖက်ဖြစ်ကမှုမှာအရသာတူထိခိုက်တံရရရှိခဲ့တယ်လို့ PNDF တာဝန်ရှိသူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့မိုးပြဲမြို့မှာစစ်တပ်လုံခြုံရေးဖွဲ့ကိုလာရောက်ပြစ်ခတ်တာလို့ပြောပါတယ
်ဒီမော်ဆိုဘက်ကနေမိုးပြဲရဲ့အဝင်ထွက်လမ်းမှာကျွန်တော်တို့ကင်းဆောင်နေတာဟာရှိတယ်အဲ့ဒါကိုမိုးပြဲရဲ့တောင်ဘက်မှာပါကျမ်းဘက်၃ဆွဲလောက်ကသာပြစ်တာရှိတယ်ဒီဘက်ကပြန်လည်ပြီးပြစ်ခတ်တဲ့အခါမှာအနောက်တောင်ဘက်ဆုတ်သွားတာရှိတယ်အဲ့ဒီမှာတော့ကျွန်တော်ထိခိုက်ရတံရရရှိမှုရှိပါ
မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမှစစ်တပ်ဘက်ကနေအင်အားထပ်မံဖြည့်တင်းထားပါတယ်။ဖဲခုံနဲ့မိုးပြဲဘက်မှာအရှိပတောင်ကအရှိကယန်းဒေသဘက်မှာစစ်ရှောင်900လောက်ရှိနေပြီးအနောက်ကယန်းဒေသဘက်မှာစစ်ရှောင်1000ကျော်ရှိနေတယ်လို့စစ်ရှောင်ရွာသားတွေကပြောပါတယ်။မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေကြောင့်ကယားပြည်နယ်လွိုင်ကော်မြို့ဒီမော့ဆူမြို့ဖရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့ကစုစုပေါင်းပြည်သူ9000ကျော်စစ်ဘေးဒုက္ခသည်ဖြစ်နေကြပါတယ်ခင်ဗျာ
။နိုင်ငံအရင်တရင်ပြပို့ခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုပြောပြချင်ပါတယ်။ချင်းပြည်နယ်တွန်းဆန်မြို့ကကြီးခါတိုက်နယ်ဆေးရုံမှာကိုဗစ်ရောဂါကြောင့်အခုရက်ပိုင်းသေဆုံးသူ5ဦးအထိရှိနေပါပြီ။ဆေးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းအင်အားမလုံလောက်သလိုဆေးဝါးနဲ့ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းကိုဗစ်ရောဂါပြန့်ပွားမှုအခြေအနေကြောင့်မလိုအပ်ရင်အင်အင်ပြေမထွက်ဖို့ stay at home ကန့်တက်လိုက်ပါတယ်။မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ။
ကိုဗစ်ကြီးပြူလူနာတိုးလာနေတဲ့ချင်းပြည်နယ်မှာဒီနေ့ဇွန်လ3ရက်နေ့လယ်2နာရီကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကြီးပြူလူနာ38ရောက်ရှိပါတယ်။တွန်းဆန်မြို့နယ်မှာ33ရောက်ဖလန်းမြို့နယ်မှာအတီးပြူလူနာ4ရောက်ဖြစ်ပါတယ်။တွန်းဆန်မြို့နယ်ကြီးခတိုင်းနယ်ဆေးရုံမှာကုသမှုခံယူနေတဲ့ကိုဗစ်လူနာ3ဒီနေ့သေဆုံးခဲ့ပါတယ်။သေဆုံးသူတွေဟာအသက်54နှစ်အရွယ်အမျိုးသမီးတစ်ဦးနဲ့အသက်50နဲ့82နှစ်အရွယ်အမျိုးသားနှစ်ဦးတို့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေညတုန်းကကိုဝင်ဆောင်အမျိုးသမီးတစ်ဦးနဲ့အင်္ဂါနေ့တုန်းကအမျိုးသားတစ်ဦးသေဆုံးခဲ့လို့ဒါဟာ5ရက်အတွင်းမှာသေဆုံးသူ5ဦးအထိရှိနေတာပါ။
นั่นลงโยกะอาการชีตุเจ้าก็เลยรู้จะไปส่งดูเลยค่ะโยกะอาการไม่ใช่เลยโควิดเจ้าไปส่งเกล้าพิเศษรู้ตัวสัญญาณโควิดได้ใจยังวันชีตุดูกะฟิโยเอโกเปียวไปเลยเปียวเนาะนั่นลงไปหาเสียงใช่ไหมอาจจะได้เจอมาชีบุโควิดเจ้าไปยิ่งสมตัวได้ฟูนสาวสุนเลยอาการโยกะไม่ใช่บุบเนาะตัวโควิดเจ้าตีรามยาเลย
ช่วงที่เนี่ยจังสันยูมาที่เนี่ยที่โควิดที่พิลูนาสูสูบ้างก็จะเนื้อชีวิตในบีจีขามาโรลูนาชิสเลวชีเอลูตูกาเปียวไปลูนารีเนี่ยที่ด้วยเสียงแก่ดูเรโกไล่หลังชาวพุยบุอักขัดด้วยในบีและตลอดลู่เอชพีเต้จะมาเยี่ยมวันนี้อีอันเน่เซวาเจสิกรียาลู่เอชจุยโกอันเลมียองสายนี้อะไรลู่โควิดได้เจียดาวน์ชีตูกาสับเปียวไปจะทำมาเช้าวันมาชีบุโคเช้าวันเดียว
ผมเชื่อในเน็ตตัวเลยน่าจะยาวเยอะที่เรามาเว้นเดจะมาอยู่เว้นทางเดียวกันเนาะสุดท้ายจะเราต้องว่าโพสต์ดูนาเทมาว่าอัตสูตรจะด่าเราว่าเชื่อเพื่อหาตัวสิ่งมาทาร์เลยฉันจะเจอเราต้องดีใจไปเอ็มมาไปทาร์เลยเด้อผมควรเป็นบ่ตอนนั้นมาเจอเราก่อนเราโพสต์ดูนาสื่อแต่ก็ต้องเซ็นทามาทาร์เลยเชื่อมาทาร์เลยอาชาโยกับเดียวยังเนี่ยเชื่อยังยาวเด้อเชื่อยังยาวเด้อสื่อโควิดสิบเด้อ
สกายไทยเนี่ยก็วิ่งที่พิลูนาตัวนี้เลยก็เลี้ยงอยู่เรื่อยมาเลยไม่รู้อะไรยังเอ็มพีมาทบทวนเนี่ยตัวจะบอกจะมาอยู่ในอาเซียนวันที่ธนาคารที่กันนี้ก็สามีเสียดของทุกอย่างก็ตัดทาร์ไปเลยจะมาอยู่ธนาคารเนี่ยจะลองนี่ยังนี่สิ่งยาก็เลี้ยงอยู่มากูวิ่งที่พิลูนาสตงยาวชินีไปเลยก็เลี้ยงอยู่กับวัสดุเสียงมาเสียงวันตรงเนี่ยตัวนับอยู่เสียงมาคนอื่นมากูวิ่งอยู่กับกูจะขันทายาลูตัวรู้กูตีตาทาร์ไปเสียงกูเลยเอาเงินจะไปทาร
ဒီအထက်မှာတော့အဲဒီဒူတီကြတဲ့ဆရာဝန်နဲ့ဆရာမတွေရှိသေးတယ်လေအဲသူတို့မပြန်ခိုင်းတော့ဘူးဒီမှာပဲအကုန်လုံးအိတ်ခိုင်းနေဆရာနာတိမ်မှုကြောင့်နိုင်ငံတွင်ပဋိပက္ခတွေနဲ့မနေမသက်ဖြစ်နေခြင်းတကြောပြန်ကိုဗစ်ကူးစက်မှုတွေနဲ့တိတ်ဆုံးသူတွေရှိလာနေတဲ့အပေါ်ပြည်သူတချို့ကစိုးရိမ်နေကြပါတယ်
အကြမ်းဖက်တဲ့အာဏာပြည်ဆိုင်ရေးစီဒီအမ်လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလိုကိုဗစ်တိုက်ခိုက်ရမှာလှုပ်အားပေးခဲ့တဲ့စေတနာဝန်ထမ်းတော်တော်များများလည်းအကူအညီပေးနိုင်ဖို့ခက်ခဲတဲ့အခြေအနေရောက်နေကြပါတယ်။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတနင်္ဂနွေလုံးအတိုင်းအတာနဲ့ကြည်ကြင်ကြင်မလုပ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ရှင်။အလိမ်မာပြောပြပေးခဲ့တာပါခင် ဒီနေ့ကတော့ဒီမော့ဆိုမြို့မှာရဲစစ်ကောင်စီတပ်ဖွဲ့နဲ့တေရခန့်ကာကွယ်ရေးဖွဲ့တို့ဒီရက်ွက်တင်ကိုလှုပ်ဝှက်ချက်အုပ်ပရိပုံမှာစစ်ကောင်စီကကြိုးပမ်းနေပုံကိုဦးအောင်ခင်ကကိုညောင်ဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ဒီအစိုးရရဲ့ဘုကပတ်လမ်းကြောင်းမြန်မာပြည်မှာအကောင်အထည်ဖော်နိုင်ရေးအတွက်အာဏာသိမ်းစစ်ကောင်စီကကော်မတီ၃ခုကိုပြန်လည်ဖွဲ့စည်းလိုက်ကြောင်းမေလ၁၈ရက်နေ့တုန်းအေယာဝတီသတင်းမှာဖော်ပြပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတိစောက်ရေးပူးတွဲကော်မတီကအရတားအဖွဲ့ဝင်တွေကိုစစ်ကောင်စီခန့်ကိုယ်စားလှယ်တွေနဲ့အစားထိုးလိုက်ပါတယ်။စီးပွားရေးဇင်းကြံတိစောက်မှုတရုတ်အစိုးရနဲ့
ဒီအစိုးရနဲ့အန်အယ်ဒီအစိုးရ၂၀၁၈ကသဘောတူခဲ့ပြီးမယ်တရုတ်စီမံကိန်းတွေကိုအန်အယ်ဒီကစစ်ဆေးနေတဲ့အတွက်အကောင့်ထေဖော်မဲ့နေသက်ဒေတာစီးပွားရေးပူးတွဲဆောင်ရွက်မှုဇုံကော်မတီကိုလည်းပြန်လည်ဖွဲ့စည်းပါတယ်စစ်ကောင်စီကဆန္ဒပြတဲ့ပြည်သူလူထုကိုတပ်ဖြတ်နှိမ်နှင်းချိန်မှာတရုတ်စီမံကိန်းတွေကိုဆက်လက်အကောင့်ထေဖော်ဖို့ကြိုးပမ်းတာဟာတရုတ်စံ့ကြီးရေးစိတ်ဓာတ်
အပြုသဘောနဲ့ရည်ရင်ကြောင်းတရုတ်နိုင်ငံရဲ့ဌာနညွှန်ကြားရေးမှူးချုပ်ဘိုင်တီယန်ကစစ်ကောင်စီကိုသတိပေးထားတယ်လို့မေလ၈ရက်နေ့ထုတ်အေရဝတီသတင်းမှာဖော်ပြပါတယ်။ယူနန်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းညံတည်ဆောက်ဖို့တရုတ်အစိုးရကြံစီနေတာကြားပါပြီ။ဒါပေမဲ့လိလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတ ခဲနေပါတယ်မြန်မာနဲ့စီးပွားရေးဇင်းညံတိဆောက်တာဟာဒ တရုတ်အတွက်ပို့ပြီးလက်တွေ့ကြပါတယ်အနောက်တိုင်းကတန်ခတ်ရေးယူလို့ဗမာစစ်အစိုးရတရုတ်ကိုမိခိုရတယ်လို့ရိုဟင်ဂျာပြည်သူနာကြောင့်အနောက်တိုင်းမှာဝေဖန်ရှုတ်ချခံရတဲ့ NLD အစိုးရဟာတရုတ်မြန်မာစီးပွားရေးဇင်းညံတိဆောက်ဖို့သဘောတူလိုက်ရတာပါယူနိုက်မန်ဒလေးကြောက်ဖြူနဲ့ရန်ကုန်ကိုကားလမ်းရထားလမ်းနဲ့ဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ရည်ရွယ် Tiada siapa yang lunga amiazuha, buta suri itu yang letak mereka setiap luka yang lagi jarang pihbare. Tiada tangguh dua orang yang ada daga di Amerika dollar tanah tanglong, pemasu yang nisin yang di itu di pelayan itu mempersi yang tinggi bu sekongsi ga usah pihma pihbare. Yunan cakup Yunan tangguh pelayan di sapu, netau siapa mereka buta suri The vote to get yada pipade. NLD soya letema teone the vote to get it. Tabawa dangwe yeto. Jesse da abisa yung tisafule sekong siga. Mila sobanga quimpu like bade.
Tabawa dangwe yeto. LNG. Jesse da asa yung leyung tisau melo. NLD soyaga na tong sashima. Chinya bade. DC zema. Tiyotimakawe. Pinted to turne. Jaman simen komuni dole pawin bare. Milin chan simen gengo, teo komuni ne. Supreme group doga akong te pobu the bodu tabare. Iawadi tang chonane guam yuja. Pinle kanji pite, milin chan yuama. Megan dola tan na tong aya yinni met simen gin pipare. Clear se apien, wimu ye, samune, wonsamu ganda dwe male. Longan dit saligu go. Sikong ziga, quimpu jaw, mela shea to, yama lent rinzama, pobiavare. Quimpu like a long and sangaguma, suzu bao, American dollar tan, natong quenya jaw, yeni, yon nambo, yue jang tishiavare.
Longere, epilago team, yama pima, yon and tare, nanganja, a yen di, ngaza da kushire ne, Singapuga, miazon sipi, tioka, dutia, kaya, tatia, liniware. Jadi lengan ganda mah, amiazon ini mungkin naja pi, ini nane dawa dengui ka dutiya, kongtol lobu ganda ka tatiya pichau, memah lima popia bade, memah pi mah dawa dengui tapi me, cegang asau ne tapi nyama ane re tu, dengui ku kongong atung papiu nai nape pi ni bade, tapi me dengui ini dengui iha, kue biasa jauh dengui ini pasite, ati pi nyane tapi nyaku. ย้อนเจ็บปวดรู้บาร์เลยแต่บีเราไม่เล่นบอลด้วยเอเนอร์ดีสุยาอาการเทปฟอนเดสิมังเกงูเสกองซีก้าเซเล่อาการเทปฟอร์เมดบอชีบาร์เลยน่าตั้งอ่ะดังค่ะเยี่ยยูเจียมาเสกองซีก้าสิงคโปร์เที่ยวเนี่ยทายงูอากูไหนมาเลยสิงคโปร์มาอเมริกาส่งยินดีอยู่นั่นเองสุยเมสิงคโปร์เชื่อใจเที่ยวกงบุรีด้วยสินิดากูเล่เทตัวยาบาร์เลยเม แต่ยูไทยเนี่ยสิงคโปร์ก็ยาร์เรดดอลลาร์ด้วยฮะสิ่งของสิ่งเอ็ตเอชซีพีลูที่นั่งงานวิ่งชูสีว่ากูมีเดียนปีละฮะเลยประมาณสิบตะเกียดดูตามวิ่งยี่สิบหนึ่งวันเองครับยาทุกคนเห็นไหมยี่ตรงตะเจ้ากูน่าสนใจจ้าละปักเนี่ยกูจะไปรอปัสสาวะจะมาอีกงานกูเตรียมไปว่าเอาไหมที่เดี๋ยวปัจจุบันยี่การละมา COVID ตัดยาอะไรไม่พี่เอาจุดเต็มที่สมุจังหูเปียกๆท่าบาร์เลยไม่มาในงานเด็กกูกูเสมอปมยามปมพิษทางเนี่ยอินเดียกับโควิด-19ปมยูเกิดที่เวลาบีตัดยาอะไรยังขาดมาโก้จะมาให้ตามวิสิตุริกาสู้ยังไม่บาร์เลยที่ตัวไม่มาในงานมาบาร์เลยดีกับยังเส้นท่าบาร์เลยเป็นลูกสิงโกเจดีอาตาอันเจดีชินิลบาร์เลยที่จะมาให้เนี่ยอาการวุ่นยิ่งท่านา
บุคคลเสียก็ได้เพียงท่านก็ยังยังใจมุดเอาดักเข้มงี้กูคงไม่งามไม่เนียนท่าบาร์ครับเนี่ยโอเคนี่ใจมุดเจ้าจะเข้มงี้กันเนี่ยฉะนั้นเราดีอินเดียกันเนี่ยกูเป็นผู้มีกฎเดียวเนาะกูเสียเลยเนี่ยเป็นเช่นมุลเลยผู้เป็นท่านในเนี่ยในท่ามากูมีมาเนื้อสักการที่สกายใจเนี่ยเช่นที่เนี่ยมา ที่ผมเวลามาก็สั่งส่งยังไงใช่ไหมที่ก็ที่ดูเรื่องก็ภาษาเดียวเช่นเดียวกันเลยใช่ไหม
แล้วที่อันนี้ท่าที่ตัวเองกูจะมุกอะไรเนี่ยเนี่ยนั่นก็โยกอะไรเพียงแต่หัวเลยนั่นเลย
ปูชินี่แหละสรุปว่าด้วยเสียมาขึ้นไปเลยถ้าอย่างงี้ปิดตัวนี้เนี่ยไม่พอซะสิรู้ป่าวถ้าจริงทีนี้เนี่ยมาเราที่เราคลาสซาไลสุไลจุนน่ะขึ้นได้ขึ้นไปไม่รู้จะมารู้กลางๆดีเนี่ยอะไรก็คอนเทนเมนต์เอฟซูซอนน่ะขึ้นได้เนี่ยมาไว้จะมารู้ยอกับปัวหมู่ก็เทนชั่นในเอามาเปลี่ยนบ้านในเอาตาลูกสาวนี่ว่าเลยตัวเดียวรู้ว่าเด็ก
ดีเจนคอนเซนทรีจารีเทสเกตดีถ้ากูเป็นพีซีบีดีมาสิสัตว์เพียงใดเราดูก่อนดูเองอ่ะบอกจริงจริงดูเลยถ้าเราเล่นเป็นโลบีชิบาร์เลยกูเล่าเชียร์เราตัวเองเนี่ยเราคำหมอมาเลย
โอเคไอ้ที่อินเดียเนี่ยจะได้เนี่ยที่ไหนกันเนี่ยบ่เนาะเนี่ยมาตั้งแต่เงินเรื่องกูมาเปลี่ยนเอาดีเทคชั่นไหนกูเนี่ยท้ายอ๋อไปรู้สิเลยใช่ไหมที่เรื่องคลาสอะไรเชื่อดีสุดเลยใช่ไหมตีจาร่าเราบีซ่าเปลี่ยนโบชิบโบเชียร์เราปูพิ้งมาเล ဒီကနေ့ပါတိုင်းနဲ့ပြည်နယ်တွေကိုပြန့်နှံ့သွားဖြစ်ပါတယ်။ကျမတို့ကဒီ great lesson လမ်းကြီးရှိပါတယ်။ဒါကြောင့်မို့ဒီတတိယလှိုင်းကိုတော့မဖြစ်သေးဘူးအတွက်ကအဖက်ဖက်ကနေပြီးတော့ပြင်ဆင်มาတဲ့အခုဆိုလို့ရှိရင်ဖြစ်ပွားတဲ့ဒီမြို့နယ်နှစ်ခုပေါ့နော်။အဲ့ဒီ 30မြို့နယ်နဲ့တမူးမြို့နယ်နှစ်ခုတော့stay at home ဖြစ်နေညာလိုက်ပါတယ်။ဒါပြင်အဲ့ဒီနေရာတွေနဲ့လေယာဉ်ခီးစင်တွေနောက်ယောဂဖြစ်ပွားမှုများတဲ့နေရာတွေ
ဒါတိလေးတို့တဝဲတို့အဲ့တော့ဘေးတို့ကောတောင်းတို့စတင်အဲ့လိုနေရာတွေကိုလည်းဒိုမက်စတစ်ဖလိုက်တွေယာယီကြဆိုင်တဲ့ကိစ္စတွေပြုတ်လဲဒါကြီးလဲဆောင်ရွက်နေပါတယ်အဓိကကတော့သူ့ရဲ့စိုးစောထရန်စမစ်ရှင်ဆိုတဲ့ကူးစက်မှုဖြစ်နေတဲ့ဥစ္စာကိုအများဆုံးဖြတ်တောက်နိုင်မှုရည်ရွယ်ပါတယ်ဒီလိုသာလုပ်ဆောင်နိုင်မယ်ဆိုလို့ရှင်တော့ဒီဒုတိယနိုင်လိုမျိုးငါးလကျော်ကျမတို့ထိန်းချုပ်
ya dudia line mah ya tonga sa buffer stock chu tin pin sin tha da phit tae twae jaw mu dudia line lo myo phit khae yin na ma 2 la sa 3 la sa khan nai yin shi aw long naw de logistic de shi ba le no ta kha le cha lo shi yin no pi du de a ne na ya raw yoga phit bwa mu de ya ချားနိုင်ငံမှာလေဖြစ်နေပေမဲ့လို့ကိုယ်နိုင်ငံမှာတော့ဖြစ်ပွားမှုတွေကနည်းတယ်ဆိုပြီးဖြစ်ပွားမှုမရှိတော့ဘူးလားငါတို့တွေမှာ heart immunity ရသွားပြီလားလို့အဲ့လိုမျိုးထင်စရာဖြစ်ပါလေအဲ့လိုချွေးတွေကြတော့လေ mask ကိုမတက်တာတို့လက်ကိုတခြားမစေးတာလူတို့စုကိုမရှောင်တာစသဖြင့် covid စီးနှင်းစီးကမ်းတွေကိုလိုက်နာမှုတွေကတော့နည်းနည်းအားနည်းတာမျိုးတော့ရှိပါတယ်သို့တော့ဒါတွေကိုပြန်ပြီးတော့ကျွန်တော်တို့အားဖြည့်ပြီးတော့ဆောင်ရွက်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာတခုကအခုနောက်ပိုင်းကဘာမှာကာကွယ်ဆေးပေါ်လာတဲ့ခါကျတော့ဒီယောဂထိချုပ်နိုင်ဖို့ကာကွယ်ဆေးရဲ့ခန္ဓာကအရေးပါလာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကာကွယ်ဆေးထိုးမှုအနေအထားနောက်ဆုံးအချိန်တွေအပ်လို့ရှိတယ်ဆရာမ
COVID-19 ကာကွယ်ဆေးထိုးနိုင်ခြင်းကိုကျွန်တော်တို့ January 28ရက်စတင်စတင်နိုင်ခဲ့ပါတယ်ဒါဟာ January 14ရက်ဒီ AstraZeneca ဆေးကိုအတိအမှတ်ပြုခဲ့ပြီးနောက်ပိုင်းမှာဒီကြာခင်မှာတွေစနေရက်လောက်အတွင်းမှာကာကွယ်ဆေးတွေကိုဒါရယူနိုင်ပြီးတော့ထိုးနိုင်တဲ့အတွက်ကြောင့်အခုဆိုရင်ကာကွယ်ဆေး2ကြိမ်အဖြစ်ထိုးပြီးသူဟာဆိုရင်18သိန်းခွဲနည်းနည်းရှိပါပြီ။သို့တော့ကျမတို့ target တက်လောက်ထားတဲ့ group ဒီ session တဲ့အထက်လူရည်ဆိုတော့36တန်းဖြစ်ပါတယ်။ဒါဆိုကျမတို့အခုလက်ရှိထိုးနှံပြီးတာဒီ 7.5 တန်းဖြစ်တဲ့အတွက်ကြောင့်မို့တော့ရန်ကုန်တော့အဖြစ်တော့ဒီ900ခန့်တော့ဝင်ကျင်ပါပဲ။ဒါရှိနေပါသေးတယ်။ဒါဟာလည်းနည်းတော့မနည်းပါဘူး။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုလက်ရှိယောဂဖြစ်ပွားမှုတွေများနေတဲ့အိန္ဒိယနိုင်ငံမှာတော့ကာကွယ်ဆေးထိုးနှံပြီးစီးမှုက300တန်းလုံးပဲရှိပါတယ်
။ဟုတ်ကဲ့ဆရာမ။အဲ့တော့အားနည်းချက်အပိုင်းပြောမယ်ဆိုရင်
လူ ူတွေကကိုဗစ်မဖြစ်တော့ဘူးကိုဗစ်စီကန်းတွေကိုနိုင်တာဗျာမလို့တော့ဘူးလို့ဒီလိုမျိုးကိုဗစ်စီကန်းတွေကိုဖောက်ဖျက်တာကြော့နေတာအားနေတာဆိုရင်တော့ဖွင့်ဖို့ကောင်းပါတယ်ဒါကြောင့်ကျန်းမာရေးပညာပေးတဲ့ကိစ္စရက်တွေမှာပို့ပြီးတော့အားဖြည့်ပြီးတော့ဆောင်ရွက်နေပါတယ်လက်ရှိလည်းကျန်းမာရေးပညာပေးတွေကိုတောင်းလျှောက်ဆောင်ရွက်နေတာဖြစ်ပါတယ်သို့တော့ဒီသူတွေရဲ့စိတ်ထဲနှလုံးသားထဲနားထဲရောက်ဖို့အတွက်ပို့ပြီးတော့အားဖြည့်ဆောင်ရွက်ဖို့လိုပါတယ်ဒါဆိုတော့တတိယလိုင်းကိုနိုင်ငံမှာဖြစ်ပေါ်မရှိသေးဘူးအတွက်ကတော့ပြည်သူတွေရဲ့လိုက်နာမှုနဲ့ချိုးကြပါတယ်။လက်ရှိအနေထားကတော့စပြီးတော့အစပြုနေပြီ။တတိယလိုင်းစပြီးလို့တော့မပြောနိုင်ပါဘူးလို့ဖြစ်ပွားမှုတွေကတော့စနေပြီမို့မပေါ်စစေချင်ပါဘူး
။ဟုတ်ကဲ့ဆရာမကြီးဒီနေရာမှာဇက်မကြီးဝန်ထမ်းတွေလုံလောက်မှုအနေထားရော
အခုဆိုလို့ရှိရင်မတော်ကြမ်းမယ်ဝန်ထမ်းနေ60ရာခိုင်နှုန်းကျော်ကျော်ကပုံမှန်တိုင်းလုပ်ငန်းခွင်ကိုပြောင်းဝင်နေတာဖြစ်တဲ့အတွက်ကြောင့်ဒီလူတွေနဲ့ကျမတို့စောင့်ရနေပါတယ်အင်းအားဖြင့်ပေါ့နော် full capacity အနေနဲ့မစောင့်ရနိုင်နေမယ်လို့ပြည်သူလူထုအတွက်အားလုံးကအစွမ်းကုန်ကြိုးစားအထုတ်နေပါတယ်ဒီယောဂါကလောက်ဒုက္ခပြနေတယ်ဆိုမယ်သူ့ကိုကာကွယ်နိုင်တဲ့နိဂလန်ကစိတ်လွယ်ပါတယ်ဘဲသွားသွားကျမတို့ mass တက်မယ်နော်နောက်စက်ပြာနဲ့ထိရင်စက္ကန့်20ကြာထိတွေ့မှုရှင့်ဖြေတယ်ဆိုကျမတို့လက်ကိုတည်တည်ချာချာစက်ပြာနဲ့စက္ကန့်20ကြာအမြုပ်ထွက်အောင်ဆေးမယ်နော်လို့ဆိုရှောင်းမယ်ဘာဖြစ်လို့လဲလို့ဆိုတယ်မှာလဲယောဂါပူရှိနေပြီးတော့ယောဂါလက္ခဏာမပြတဲ့ကဲရီယာတွေရှိနေနိုင်တဲ့အတွက်ကြောင့်မို့သူတို့တွေကလည်းယောဂါပူတွေကကူးဆက်သွားပါတယ်ဒါကြောင့်မို့အချင်းချင်းဒီစီကန်းတွေကိုလိုက်နာဖို့အသိပေးသတိပေးမယ်ဆိုလို့ရှင်ဒါဟာကြောက်စရာမလိုပါဘူးသူ့ကိုနိုင်ခွက်ကကျမတို့သိပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကျင်ပါတယ်ရှင်နော
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကန္နာကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့တိုင်းရင်းသတင်းလွှာကိုတင်ပြပေးပါအောင်မယ်နေဆက်အခြေဆိုင် BNI ဝန်တော်သားတွေကစူးစီးတင်ပြပေးထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်မှာစစ်ကောင်စီတပ် PDF ပူးပေါင်းအဖွဲ့နဲ့ DKBA တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်ဒေသခံ600ကျော်ကထိုင်းနိုင်ငံဘက်ကိုသိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးပြည်မြို့နယ်မှာရှမ်းလက်နက်ကိုင် RCSS နဲ့ SSPP တို့အကြားတိုက်ပွဲကြောင့်ကြွားသား300ကျော်ဟာစစ်ဘေးသိမ်းရှောင်နေကြရတယ်ဆိုတာနဲ့တိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်ကစစ်ရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားသားရမှာပါ
ရှင်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနှိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ဖလူးကျေးရွာအနီးမှာဇွန်လ၁ရက်နေ့ကနေ၂ရက်နေ့အထိစစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတဲ့အဖွဲ့နဲ့ခွဲထွက် DKBA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံ600ကျော်ကထိုင်းနိုင်ငံဘက်ကိုတင်းရှောင်နေရပါတယ်။စစ်ရှောင်ရသားတွေဟာတောင်ရင်မြစ်ကိုဖြတ်ပြီးတစ်ဖက်ထိုင်းနိုင်ငံမဲခိုကင်းရွာတွေကနွားသင်ကုတ်နေရာမှာတွားရောက်ခိုးလုံနေရတယ်လို့တချို့ကတော့နီးစပ်ရာဆွေမျိုးအိမ်တွေမှာတွားရောက်ခိုးလုံနေကြရပါတယ်။ဒါအပြင်ဇွန်လ၂ရက်နေ့မှာလည်းစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးဟာထိုင်းနိုင်ငံဖက်ချန်ကစစ်ရှောင်တွေနေတဲ့နေရာမှာကျရောက်တာကြောင့်စစ်ရှောင်နှစ်ဦးနဲ့ထိုင်းစစ်သားတဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့လဲစစ်ရှောင်စခန်းမှာရောက်ရှိနေတဲ့ဖလူးရွာသားတဦးကပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းချီတီမြို့နယ်ထဲမှာရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ရွာသား300ကျော်ဟာဘုံကြီးကျောင်းမှာစစ်ရှောင်ခိုးလုနေကြရပါတယ်။ကျေးဒီမြို့တောင်ဘက်လွယ်ဟွန်းတောင်မှာဇွန်လ3ရက်နေ့ကနှစ်ဖက်သက်ကြားပြစ်ခတ်မှုဖြစ်ပွားတာဖြစ်ပြီးလွယ်ဟွန်းတောင်ချီမှာရှိတဲ့ခိုးဘုံအုပ်စုနဲ့နောင်စောအုပ်စုထဲကရွာသားတွေဟာနောင်စွညာဘုံကြီးကျောင်းမှာလာပြီးခိုးလုံနေကြတာဖြစ်ပါတယ်။ဇွန်လ2ရက်နေ့အထိပြစ်ခတ်မှုရှိနေသေးတာကြောင့်တိုက်ပွဲရှည်ရသွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်းမဲဒီဘောနံမလူမြို့နယ်ထဲက RCSS နဲ့မြောက်ပိုင်းမှာမိတ်သက်ဖွဲ့ဝင်တန်းပလောင်တီအန်လယ်လီနဲ့ SSPB ပူးပေါင်းသက်ဖွဲ့တို့ကြားသုံးလကြာဆက်လက်ဖြစ်ပွားနေစေတိုက်ပွဲကြောင့်စစ်ရှောင်း1000ကျော်နေရမပြောင်းနိုင်ကြသေးပါဘူး
။မ
มุ่งไปในมลามยาเมื่อเนี่ยช่องส่งมือกูสะดุดท่าเรตันเรนเดด้าช่องส่งพื้นเวคานาโกนาสกาสกังซีอุกทาบูชมูจิเมียงไลน์เตียวบีส่วนละเตียนนี่มาพื้นเล็บเข้าไปเนี่ยในบิดอกาสกังซีพื้นเวนุยเสพเอียเพทนาสัญญาวันทันุยมุ่งยิ่งยิ่งปฏิวินเดชูเนี่ยยัดเจสิมันอุจยกังซีวินโดเตียวเข้าไปเนี่ยอคุลูบูชอังสันเดด้าพิมีเปียงเลชิงกูมุ่งไปในเรดามกา ปีนี้ตุนชิกเกย์เป็นอุปมาตั้งนานอินอาตั้งเนี่ยชีวิตสันนิษฐานกันกว่านี้เดียวกันเว้ยเอ็นเอลดีจีโซเดลุดโตกะแม้เคยอดีตผู้เข้ารับเชื่อไปเลยยังเข็นตมระอุตังเสียงสวยและทักกะตั้งเรื่องเดียวกันช่องส่งสีมันเกย์มีเนี่ยสัตย์เดินดิสเอาเข้าไปเอ็นเอลดีสวยและทักนัทท้องสักคนคนเนี่ยเพื่อพอยละสัตว์ตัวยันนี่มาปูชูองสันเดียวสูบีนั่นเป็นเปียงเล่นลักเฮียกันนี่สกังสีและทักมาตั้งเรื่องเดียวกันมีเนี่ยทั้งมันเปียงเล่เข้ารับเชื่อไปเลย ชิมีเนี่ยมินดามิวอิสกันจีวากะลันจูทองนั่นแหละสิบปีช่างสกังกูสิกังสีตาพูดเลยกะแล้วเนี่ยจีดีเนี่ยพิฆาตเจ้าสิบปีช่างด้วยฮะมูเทลีเทมาทวีปีตีช่างเขยจ้าอย่างวะเลยสิกังสีเนี่ยมินดาปิรุกากุยตาพูดเลยฮะมีละต้องเสียนี่กะมินดาแกมเบลเลนเนซัตควันลงตามาจ้าสาเรจีวากะไต่ไปพิบอยากันนี่สิกังสีตาเป็กกะแล้วเนี่ยจีดีเนี่ยพิฆาตเจ้าอิสกันจีวากะสิบปีช่างด้วยถ้ามันทวีเขยจ้าลูสิบปีช่างกุญยีพูดทางกันนี่ตียาวะเลย อีสกันจีว่าสิบปีช่างสกันมาสิช่างอุ้ยเตียงจะสักคนอุ้ยคนลงนี่บีอากูกามาโรอันนี้น่าจีว่าดีมาวิญญาณคนลงนี่จ้าเรื่องตียาวะเลยเสี่ยวโชยจีเนี่ยคันทายาเรมินดามิวเนี่ยมาสิกองสีเป็กกันแล้วเนี่ยจีเนี่ยเพียงแต่เพียงแค่มือเดียวมินดามิวก็พิรุตต้องนิบาลหรอกฮะอากูเลชิมาสิบปีเต็งช่างนี่จ้าอย่าบีสิบปีช่างสกันเนี่ยส่งเสียชีวิตไปเลยทับบีอากูยืดเวลล้อนนิบาลเลย
รักษาปีเนี่ยมาเอเนสสัตว์เดลุสสวยบีอาจารย์แพทย์มูอุบลีปงมาเนี่ยเตียสวยขันทายาเดอัตสัชเชนเนี่ยเอากะลิตังเงี้ยมูสักคนน่ะมูโกมาจากเดมิกายกติงไหลไปเลยรักษาปีเนี่ยด้วยมาอาจารย์แพทย์มูอุบลีปงมาเนี่ยเตียสวยขันทายาเดกะลิตังเงี้ยอุบลีปงมาสักคนน่ะคุชีเดเทกาสักชาวมูโกยกติงไหลบีตมูโกไปติงเคราะห์เจเดลุรักษาปีเนี่ยอุบลีโชอุลาติงเงี้ยมีดีอาร์เรโกเปียวโซทาวาเลยรักษาตัดดอเอเนี่ยรักษาเอ็มยูดาเพื่อโชยูเอลเอ โก้และชีสกังสีกับอาจารย์แพทย์เผยสีเพื่อยกตัวอย่างเจนยาแคบิเดนเอาอคุณรู้อาจารย์แพทย์อุบลีเนี่ยเตรียมเสื้อสูขันทายาดูเดชูอมูโก้ยกตัวอย่างลาดาเพื่อไปเลยรักษาปีนี้มาอาจารย์แพทย์มูได้เพื่อเยื่ออุบลีประมาณเนี่ยเตรียมเสื้อขันทายาดูบ้างในยาขันชินีไปเลย
อคุณเดินวารีอุสเล็กเดินเสร็จปีดวามาบ้า
รักษาปีเนี่ยมาไต้หวันเรียนแต่เนี่ยคนละนี้ว่าชีเนบีเพื่อไปไหมสิบเอ็ดช่างทำเอาเมียสวาฮะอากูเชิงที่เนี่ยมาเปลี่ยนในตีเบ้ทุกคนเด็กคันหนึ่งมาชีเนจ้าไปเลยตัวเรียกอากูลงมวยดีมาปลุกแค่เรื่องชีเนบีเนี่ยเปลี่ยนผู้ตัวก้าปลุกแค่เรื่องชีเนเลสุรากูมาเอกันในสุสีเจียท้าไปเลยเจ้าดวงยุ่งเนี่ยเช่าทุกคนเด็กแค่มาโมยดีมาทุกคนเด็กเรียนในไต้หวันเนี่ยอินเดียพิบยังพูดเลยล่ะสักแค่ดาวกันกูใครไม่เอากูหลบเจ้าไป
ဒီနေ့ကျွန်တော်တို့ကလည်းဒီလိုမျိုးတန်ဖိုးတွေကိုမှဆွေးနွေးပြီးဆက်ပြီးလူမျိုးနဲ့တန်ဖိုးတွေကိုလည်းကျွန်တော်တို့လုပ်ကြတာတခြားဒုက္ခတွေစခန်းတွေမှာပုဂ္ဂလိကစေတနာရှင်တွေရဲ့အကူအညီနဲ့လူနေအဆောက်အအုံအပြင်အင်္ဂါတွေဆောက်ပေးနေပေမဲ့လုံလောက်မှုမရှိဘူးလို့ကုညီနေသူတွေကဆိုပါတယ်ဒုက္ခတွေတွေနေရပြန်ဖို့ကလည်းလာရှိအခြေအနေမှာလုံးဝမဖြစ်နိုင်သေးဘူးလို့မြောက်ချောက်ဒုက္ခ ဒုက္ခသည်ရှာရကျော်ခုံလုံးနေတဲ့ပုသိတော်မြို့နေရန်အောင်မှဒုက္ခသည်စခန်းမှာလေအဆောက်တွေမိုးယိုနေတဲ့အတွက်နေထိုင်ဖို့အခက်ရှိနေသလိုစားသောက်ရတော့ပါခက်ရှိနေပြီးအာနာပိုင်တွေဖက်ကနေရပြင်မဲ့သူတွေကိုငွေထောက်ပံ့ပေးမယ်လို့ဆိုပေမဲ့စိုက်တက်ကရော်ဒီမှာရှိနေတဲ့အတွက်ပြန်လို့မဖြစ်သေးဘူးလို့ဒုက္ခသည်တို့ဖြစ်သူဥမဝင်းကပြောပါတယ်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုအန်သာကြီးက ဒီလိုလေးဒီဟုတ်ခက်ခဲကြည့်တယ်။တစ်ခါလေးတချို့လေးရှိတယ်။တချို့တစ်ခါလေးဆိုတော့လေဆောက်ရသွားပြီလေအတွက်နေခံရရတဲ့နေသားမှရှိတယ်။အဲဒါဆိုဆားရဲ့တော့ရေးရတယ်။နင်းနေတော့ခက်ခဲရှိတယ်။အင်းကမပြောင်းလဲတနည်းတော့နည်းနည်းတော့နေရတဲ့အတွက်ဥတော်မှာကြီးဝေးရတော့လုံးဝမရှိဘူး။ ဆိုရဲအခြေအနေမှာဖြစ်သွားရှိနေပြရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်တို့နှစ်နိုင်နှစ်ပတ်ကြာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ခုအချိန်ထိဒုက္ခသည်စခန်းပေါ်�150ကျော်မှာလူပေါင်း1000ကျော်ခိုးလုံနေကြပြီးတရှိုးလေနေရပြန်သွားကြပြီဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီနေသူတွေပြုစုထားတဲ့စည်ရုံးတွေအရသိရပါတယ်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာအာ
ါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးနိုင်ကိုအင်ကတင်ဆက်ပေးထားပါတယ
်ပလဲဝါမျိုးအထွေထွေအုပ်ချုပ်ရေးမှုရုံးရှိနဲ့မြမစီပွားရေးပန်ရှိမှာမေလ28ရက်နေ့မနေ့ကဘုံလိကျင်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်မှာစစ်ကောင်စီကနေမြို့ပေါ်မှာရှိတဲ့အရဖွဲဖွဲ့စည်းမှာအလုပ်လုပ်နေကြတဲ့သူတွေပါဝင်လူငယ်18ဦးကိုဖမ်းဆီးခဲ့တာလို့ပလဲဝါသတင်းတွေကိုအနည်းကစောင့်ကြည့်နေတဲ့ခုမီးသတင်းဌာနကအက်ဒီတာချုပ်ကိုပီတာကပြောပါတယ
်28ရက်နေ့ပလဲဝါမြို့တွင်းမှာဘုံနဲ့နေရာပောက်တယ်ပေါ့နော်ထွေအုပ်ရုံရှိမှာတလုံးရင်နောက်ပြီးတော့ဒီမြမစီပွားရေးပန်လည်းဒီသူစီရောအချားမှာပေါ့လေအဲ့မှာဘုံတလုံးပေါက်တယ်ပေါ့လေအဲ့ဘုံတလုံးပေါက်တဲ့အကြောင်းမလို့ဘယ်လိုမျိုးမှာလည်းပဲဒီမတင်ကလေးလူတွေရှိနေတဲ့ဆိုတော့သူတို့ကရန်တမ်းပြီးတော့သူတို့ဆန်းတာလို့ကျွန်တော်တော့ထင်တယ်နောက်တစ်ခုကတော့ဒီကျွန်တော်တို့ online တွေမှာလည်းပဲ TDF ဘလဝါပေါ့နော် Chinland Defense Force ဘလဝါဆိုပြီးတော့ဖွဲ့ထားတဲ့ရှိရဲပညာဆိုပြီးတော့ကျွန်တော်တို့ဒီတင်းနေတက်တော့အနာကူလေးသူတို့တခါလေးစစ်တာလည်းဖြစ်ဖြစ်နေသူတို့မှာတန်ရားနေရတော့များအများကြီးပေါ့ဗျာစက်ကုတ်စက်သုံးချက်ပြက်ပေါ့အဲ့လိုမျိုးနဲ့တဘောနဲ့သူတို့စစ်တာဖြစ်နေချင်းအဲ့ဒါနဲ့သူချင်းဆက်ဆက်နေတဲ့လူတွေကိုသူကတောက်ဆောက်တောက်ဆောက်တယောက်ပြီးတယောက်ပေါ့လေမတင်ကလေးတွေကိုဖမ်းနေကြတော့
အဖမ်းခံရသူတွေထဲမှာခူမီးစာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဥစနီအောင်စေချောင်းသားအိုက်ခိုင်ဝင်းအပါဝင်ခုနှစ်ဦးကတော့ပြန်လှုပ်ပေးလိုက်ပြီးဖြစ်ပေမဲ့ကျန်ဆက်တဲ့ဦးကတော့ပလက်ဝတ်မျိုးရဲစခန်းမှာဆက်လက်ထိန်းသိမ်းထားစေလို့သိရပါတယ်ပလဝါမြို့မှာပြီးခဲ့တဲ့မေလကုန်ပိုင်းတုန်းကအရပဲဖွဲ့စည်းပြီးလူငယ်တွေကမင်းတမြို့စစ်ဘေးကြောင့်ပြည်သူတွေအတွက်ကူညီထောက်ပံ့နိုင်ရေးအတွက်အလူငွေကောက်ခံဖို့အစည်းအဝေးတရကျင်းပခဲ့တဲ့ပုံမှာအထူးကစစ်စေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူတို့ကပြောပါတယ
်ဒီမောက်ကိုတော့ဟိုလေမင်းတဲကိုစစ်တဲ့ဒုက္ခတွေအတွက်အလူဟိုကောက်ခံတဲ့ဟာအကြောင်းအဲ့ဒီအစည်းအဝေးလုပ်တဲ့အကြောင်းဒီမောက်ကအဲ့ဒီဒီမောက်ကိုအဲ့ဒါပဲမေးတာစစ်ချောကူညီကောက်ခံတာပြီးဟိုဒီမောက်ကဟိုဒီမောက်ကိုလည်းအရင်ကဒီလိုကလည်းပန်းပိုးပြည့်တယ်လေကူညီတယ်လေဒီမောက်ကဒုက္ခရတဲ့အချိန်မှာအဲ့ဒါဒီမောက်ကိုတော့အဲ့ဒါပဲမေးတယ်
အနာသိစစ်ကောင်စီဟာပလဝမြို့မှာစစ်ဆေးဖမ်းဆီးမှုတွေဆက်လုပ်နေတာကြောင့်မြို့နယ်လူထုတွေအစော်လေးစိုးရိမ်နေကြတယ်လို့ခူမီးသတင်းဌာနရဲ့အဒီတာကဆက်ပြောပါတယ
်အကြောင်းမင်းတို့ပြောအောင်ပေါ့သူတို့အကြောင်းအရာလေဘာမှအတိအယာမင်းနဲ့အဲသူတို့မတင်ကြလို့ဖမ်းသွားတာဆွေးကြည့်တာဆိုတော့ပလဝမြို့ပေါ်မှာရှိနေတဲ့လူငယ်တွေကအခုလုံးကကျွန်တော်ကများလာဖမ်းမလားဆိုပြီးတော့အခုလုံးကကြောက်နေကြတာလေဒီကြောက်ရွံ့နေတဲ့စိတ်ကပိတ်ချင်မလားဖမ်းမလဲဆိုတာမသိဘူးအဲ့လိုမျိုးပေါ့လေအဲ့လိုမျိုးဖြစ်နေတော့ကောလုံးကကြောက်နေထက်လန်းနေကြတဲ့
ဒါအပြင်ရခိုင်ပြည်နယ်နဲ့ဆက်သွယ်နေတဲ့ကလတန်မြေရေချောင်းလန်းနဲ့ချင်းမြစ်နယ်မတူပြီးစမီးမြို့နဲ့ဆက်သွယ်ထားတဲ့ကားလန်းတွေကိုစစ်ကောင်စီကနေပိတ်ပင်လိုက်တာကြောင့်ဂုံစည်းနှုံအစမတန်ပြန်လည်မြင့်သက်လာမှာကိုတိရခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်ဖလူးကျေးရွာအနီးမှာစစ်ကောင်စီတပ် PGF ပူးပေါင်းအဖွဲ့နဲ့ခွဲထွက် DKBA တပ်ဖွဲ့တို့အကြမ်းတိုက်ပွဲကြောင့်တရခန့်600ကျော်ကထိုင်းနိုင်ငံဘက်ကိုတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမြို့နယ်ထဲမှာရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့ SSPP တို့အကြမ်းတိုက်ပွဲကြောင့်ရွာသား300ကျော်ဟာဘုံကြီးကျောင်းမှာစစ်ရှောင်ခိုးလုံနေကြရပါတယ်။
တော်ဆင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမညာ
။တန်ရင်သတင်းတွေကိုနားဆင်ကြကြရပါခင်ဗျာ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်။အစ်တောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံမှုဒီကနေ့ကြာတာပတိနေ့မှာမြန်မာနိုင်ငံကိုရောက်မယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်တဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့နိုင်ငံရေးပဋိပက္ခတွေပြည်လဲရေးအာဆီယံကကြားရင်ကြားဝင်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်အဖွဲ့ဝင်ရောက်လာတာလည်းဖြစ်ပါတယ်။အာဆီယံကိုယ်စားလှယ်အဖွဲ့ကိုအဖွဲ့ရဲ့အလဲကျဥက္ကဋ္ဌဘရူနဲနိုင်ငံနိုင်ငံသားရေးဌာနဒုတိယဝန်ကြီးအရီဝမ်ယူဆုဖ်နဲ့ဘရူနဲနိုင်ငံသားပဲဖြစ်တဲ့အာဆီယံအတွင်းဝန်ကြီးလင်ကျုတ်ခွိုင်တို့ကဦးဆောင်မှာဖြစ်ပြီးမနေ့ပြန်တောက်ကြနေမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမယ်လို့ဆိုပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့အာဆီယံဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျ။မြန်မာနိုင်ငံမှာစစ်တပ်တိခါမှာခင်ဗျမြန်မာနိုင်ငံမှာ အာနာသိန်းစစ်ကောင်စီအပေါ်ဒဏ်ခရရယူမှုအသစ်တွေထပ်ပြီးချမှတ်မယ်လို့ဥရောပတမကအီယူနိုင်ငံသားရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကရိုက်တာသတင်းဌာနကိုဒီကနေ့ပြောပါတယ်မြန်မာစစ်တပ်နဲ့သူတို့ရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားတွေအပေါ်ဒဏ်ခရရယူမယ်အကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအရှိတောင်အာရှဒေသကတန်တမာနေနဲ့တွေ့ဆုံဆွေးနွေးပြီးမစ္စတာဘော်ရဲကပြောလိုက်တာဖ ဒီကနေ့ပြည်ကလေးကဆိုရင်၃ချိန်မြောက်ဖြစ်ပါလိမ့်မယ်။လာမယ့်ရက်တွေအတွင်းအတီးပြုတ်မဲ့တတိယချိန်မြောက်တန်ခါရေးယူမှုတွေကိုပြင်ဆင်နေပါတယ်။စစ်အစိုးရခေါင်းဆောင်နေနဲ့စစ်တပ်ရဲ့စစ်ပွားရေးအကျိုးစီးပွားကိုကုစားပြုတဲ့အဖွဲ့အစည်းတွေလည်းပါပါမယ်လို့မစ္စတာဘိုရဲကပြောပါတယ်။အာနာသိမ့်ပြည်ကလေးကဆိုရင်စစ်ကောင်စီတဲကစစ်ဖက်နဲ့အရဖက်အဖွဲ့ဝင်၂၂ဦးတို့ကို EU ကဗီ ဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမီအောင်လိုင်းနဲ့တွေ့ဆုံခဲ့တဲ့အကြောင်း ICRC မြန်မာရုံးကသတင်းထုတ်ပြန်ပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမြွန်ဖြစ်ပါတယ်စက်ပန်းဆိုင်ရာအင်ဂျင်နီယာကတော့ဇေနာအဗ်ဒရာမန်ဖြစ်ပါတယ်ခင်ဗျာဗီဒီယိုကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America.